Mexican မူရစေဝဂိုင်းကောင်ဆောင် El Chapo Guzman ဟာမူရကုန်ကူးမှုအပြင်အခြားပတ်သက်နေတဲ့စွဲချက်တွေနဲ့နယူးယောက်မြို့တရားရုံးကအင်္ဂါနေ့မှာပြစ်မှုထင်ရှားကြောင်းစီရင်ချက်ချခဲ့ပါတယ်။စွဲချက်10ခုစလုံးနဲ့ပတ်သက်ပြီး Jury ခုံရုံးအဖွဲ့ဝင်တွေဟာ6ရက်ကြာဒီအမှုကိုကြားလာခဲ့ပြီးတဲ့နောက်ထောင်ဒဏ်တသက်အထိစီရင်ချက်ချခံရမယ့်အလားအလာနဲ့သူ့ကိုပြစ်မှုထင်ရှားတွေ့ရှိကြောင်းဆုံးဖြတ်ခဲ့ပါတယ်။3လအကြာအမှုစစ်ဆေးခြင်းပြီးဆုံးခဲ့ခြင်းဟာကမ္ဘာမှာအကြီးဆုံးနဲ့အမျက်အများဆုံးရတဲ့မူရင်ဆေးကိုင်းဖြစ်တဲ့ Sinaloa မူရင်ဆေးကိုင်းမှာ Guzman ရဲ့အုပ်ချုပ်မှုအဆုံးတတ်ခဲ့ခြင်းဖြစ်တယ်လို့ဗဟိုအစိုးရရှင်းနေတွေကပြောခဲ့ပါတယ်။အသက်62နှစ်အရွယ် Guzman ကိုနောက်ထပ်ထောင်ကထွက်ပြေးဖို့မကြိုးစားနိုင်အောင် American ပြည်ထောင်စုရှိအလုံးကြုံရဲ့အတင်းကျပ်ဆုံးထောင်ကိုအပို့ခံရဖို့ရှိပါတယ်။2019ခုနှစ်ကအမေရိကန်ပြည်ထောင်စုကို Guzman လွှဲပြောင်း Guzman ကိုလွှဲပြောင်းမအပ်နိုင်ပြီးသူဟာမက္ကဆီကိုအကျဉ်းဆောင်တွေကနှစ်ကြိမ်တိုင်ထွက်ပြေးလွတ်မြောက်ခဲ့တာဖြစ်ပါတယ်။သူ့ရဲ့မူရင်းဆေးကိုင်းအနေနဲ့ဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့ Cocaine, Bain View, မူရင်းဆေးစိတ်ကြွဆေးဝါးနဲ့ဆေးကြောက်တန်ချိန်ပေါင်းများစွာကိုအမေရိကန်ပြည်ထောင်စုအတွင်းကိုခိုးသွင်းခဲ့ပုံကိုရှင်းပြဖို့တက်တေပေါင်း90ကျော်လို့ကိုဗဟိုအစိုးရရှင်းနေတွေကတရားရုံးမှာထွက်ဆိုခဲ့တာဖြစ်ပါတယ်။